တော်တာရှင်များရှင်မြန်မာနိုင်ငံဟာဗဒများလို့ကြောက်စိမ့်လို့ရွှေလို့အဖိုးတန်တဘာဝကြောက်မြက်ယတနာတွေအပြင်ကျင်းနီငွေတန်ခဲဘော်တို့လိုတွင်းထွက်တတ်တူမျိုးစုံတဘာဝတတော်ကြီးတွေလည်းရှိပြီးတော့ရှေးလျားတဲ့ကံယုတ်တန်းနဲ့အာရှတိုက်ရဲ့ကြွယ်ဝတဲ့နိုင်ငံတစ်ခုဖြစ်ပါတယ်စင်ကာပူလိုမျိုးအဖိုးတန်တွင်းထွက်တတ်တူဝေးလို့ရေကြိုးတောင်မရှိတဲ့တိုင်းပြည်နဲ့ရှင်လိုက်ရင်မြန်မာနိုင်ငံဟာတကယ်ကိုဖျားပေးတဲ့မြေတစ်ခုပါပဲအဲ့လိုကြွယ်ဝလှပတဲ့နိုင်ငံတစ်ခုကပြည်သူတွေဟာအဲ့ဒီအဖိုးတန်ဖြစ်စည်းတွေကြောင့်ကောင်းကျိုးမခံစားရရင်နေပါစီဆိုးကျိုးတော့မခံစားရတဲ့မအောင်ဒါပေမဲ့အဲ့ဒီအဖိုးတန်တွင်းထွက်တယံဇာတတွေကြောင့်ပဲတောင်ကြီးတွေပျောက်ကုန်တာတောကြီးတွေပြုံးသွားတာလူတွေရဲ့လက်ငုလက်ရင်းမြေယာလေးတွေလက်မဲ့ဖြစ်ရတာမြေပြိုကျတဲ့အောက်ပြီးပြီးတည်ကြရအဲ့ဒီအဖိုးတန်တွင်းထွက်ထုတ်လို့ရေးစီမံကိန်းတွေရဲ့ဘေးရွက်ဆိုးကျိုးတွေကြောင့်ထိခိုက်ခံစားရတဲ့တရင်တွေကသာဆက်တိုက်နေရယူနေပါတယ်ဒီတရင်ဘက်ထဲမှာပဲလက်ပောင်းတောင်ကြီးနေစီမံကိန်းကထွက်တဲ့အဆင်ငွေတွေကြောင့်စီမံကိန်းအနည်းကြီးရွာတွေကတီးနှံဆိုင်ခွင်းနေပျက်စီးဆုံးရှုံးနေတဲ့အတွက်ဝမ်ပောင်ကုမ္ပဏီကိုရေးယူပေးဖို့စီမံကိန်းဧရိယာအနီးတစ်ဝိုက်မှာနေထိုင်တဲ့ကြီးရွာတွေကတောင်သူ150ကျော်မုံရွာမြို့မှာဒီဇင်ဘာလ18ရက်နေ့ကဆန္ဒပြတောင်းဆိုကြပါတယ်။ကျင်းနေစီမံကိန်းအနီးကြောက်ဖြူတိုင်ကြီးရွာမှာနေထိုင်တဲ့ဥခိုင်စိုးကစီမံကိန်းကထွက်တဲ့အဆင်ငွေနဲ့ဖုံနေကြောင်းတီးနှံနေဘယ်ပုံဘယ်နည်းပျက်စီးရတယ်လဲဆိုတာကိုအခုလိုပြောပြပါတယ်။
ဒီကအားမျိုးတစ်ခါမှမကြည့်ဘူးကဒီစီမံကိန်းကိုစတင်လုပ်ဆောင်နေဆိုတဲ့မိုင်းခွဲတာတွေအစ်စဆန်းပြီးခွဲတယ်ကျွန်တော်တို့ဒီအမှုတွေကရောက်လာပြီဆိုတော့အာစဖြစ်ကြတယ်ဒီနှစ်တိုင်းနှစ်နှစ်ပြီးဆိုရင်အဲ့လိုမျိုးတစ်ခါမှမကြည့်ဘူးကြကိုယ်မင်းကျွန်တော်တို့ဒီပဲသိန်းကုန်ကြောင်းနှံ့အကုန်လုံးစီကမှုရှိပါညာအကုန်လုံးအချားတွေထောက်ပြီးတော့ကျွန်တော်အပြီးပွင့်မပွင့်နိုင်တော့မနဲ့အဲတုံ့ပြန်မှုတွေဖြစ်ပေါ်လာရကိုယ်မင်းနေဆိုရင်ကျွန်တော်အမုံတွေရောအဆင်ငွေရောကြောက်အောင်လို့ကျွန်တော်အကုန်လုံးပြည့်စည်သွားတယ်ညာနောက်လို့ပြောင်းဖြစ်သွားတယ်ဒီလိုလာတော့ပြည့်တယ်ကြတ
ော့ကြီး။ကျင်းနီဟာတံပိုးမြင့်တတုတစ်ခုအဖြစ်လူပတ်ဝန်းကျင်မှာအတုံးဝင်လှတာမှန်ပေမဲ့တတုရိုင်းကျင်းနီတက်ဟာမြေပေါ်မြေအောက်သဘာဝပတ်ဝန်းကျင်ကိုထိခိုက်စေပါလေ။ကျင်းနီတရဝါတက်တက်ဖြစ်တဲ့ငါးကနေရေတပိုင်းကုန်းတပိုင်းတရဝါတွေမကတီကောင်လိုမျိုးမြေကြီးထဲမှာနေတဲ့တရဝါတွေအထိထိခိုက်ပျက်စီးစေတယ်လို့ UK အခြေစိုက် Greenspec ဆိုတဲ့အဖွဲ့ကြီးရဲ့ Internet ဆာမျက်နှာမှာဖော်ပြထားပါလေ။ကျင်းဒီကိုစီမံကိန်းနဲ့တူးဖို့ရလာအောင်များပြားတဲ့ပမာဏတွေ့ပြီဆိုရင်တော့အဲ့ဒီဒေတာမှာမြင့်မားတဲ့ကျင်းဒီတက်တူရိုင်းရဲ့အစိတ်အတောက်တွေထွက်ရှိဖို့ကတေချာနေပါပြီ။ကျင်းဒီတက်တူရိုင်းနဲ့အများကြီးတွေ့တဲ့အတွက်ကျင်းဒီထုတ်ဖော်တဲ့လုပ်ငန်းလုပ်ပြီဆိုရင်တော့အဲ့ဒီပတ်ဝန်းကျင်မှာကျင်းဒီတက်အပြင်လုပ်ငန်းကထွက်တဲ့ဓာတ်ရုပ်တွေကတန်ငွေနဲ့ drop down နေပတ်ဝန်းကျင်ကိုလွင့်ထက်မှန်အနေနဲ့ရှိလာပါပြီ။အဲ့ဒီဓာတ်ရုပ်တန်ငွေတွေနဲ့ကျင်းဒီတူးဖို့ရကနေထွက်တဲ့ဖုံမှုန့်တွေရောထွေးနေတဲ့လေကိုအချင်းကြကြရှူမိနေတဲ့သူတွေဟာဘလို့ကျမ်းမာရေးပြဿနာတွေဖြစ်နိုင်ပါလေ။နားနှာခေါင်းလည်ချောင်းအထုကုဆရာဝန်ကြီးဒေါက်တာဝင်းထွန်းကအခုလိုပြောပြပါလေ
။အဆင်းနဲ့ဘူးကမရှူနိုင်ဘူး။ဖုံအကြိုက်ဘူးကမရှူနိုင်ဘူး။အဲ့ဒါကဆိုရင်တော့ရှင်းတယ်လေ။လည်းရှူနေရတဲ့အချိန်ဖုံနေရှိနေတဲ့အချိန်အဆင်းငွေရှိနေတဲ့အချိန်ဆိုလို့ရှိရင်တက်ရှူလည်းရောက်ဆိုင်ယောဂါလားပုံဖြစ်မှာပဲ။တက်ရှူလည်းရောက်ဆိုင်အပေါ်ပိုင်းဆိုင်ယောဂါတွေမှာနာစီချောင်းဆိုလည်ချောင်းနာမကြီးမသာဖြစ်အမှုဝေအဲ့ဒါဖြစ်မယ်။အောက်ပိုင်းကျရင်လေးပြုံးလေးရောင်းတာရှိနေ၊ကျင်းကျက်မယ်၊ချောင်းဆိုးတယ်ပေါ့နော်။လက်ရည်ကမ်းချောင်းဆိုရင်နှကောင်းကနေစပြီးဟိုအဆုပ်လေးတိတ်တိတ်လေးအထိဇုံးသွားတော့။အတစ်ချက်လုံးမှရှိသမျှလို့ဆိုအကုန်ဖြစ်မှာပဲ။နောက်တစ်ခုကတော့အလိုလိုဖြစ်တဲ့အခါကျရင်ဒီအဆင်ကြီးဒီတတ်တတ်တူရဲ့အကျဉ်းကျန်နေအကြောင်းမလို့ဘိုက်အောင်နာလို့အန္နာလို့မအီမတာဖြစ်တာလို့အတားမျိုးတွေလည်းဖြစ်နိုင်တယ်။အဲ့ပြီးတော့နာရီကျရင်ဒီပန်းနာရင်ကျဆိုတဲ့ဥစ္စာလည်းနာရီယောဂါထဲမှာပါတယ်ပေါ့နော်အတက်ချူတန်းချောင်းဆိုင်ရင်နာရီယောဂါလည်းအကုန်ဖြစ်နိုင်တယ်။နောက် even ဒီတက်တတူတွေကဖုတ်ချိန်ထဲမှာလည်းဝင်သွားမှာလေ။ water supply ထဲမှာလည်းဝင်သွားမှာပဲ။အဲ residual လို့ခေါ်တဲ့ဟိုပုသက်စေအကျဉ်းကျန်ဓာတ်ရုပ်ပစ္စည်းအကျဉ်းကျန်ဒီဓာတ်မျိုးတွေသခန္ဓာကိုယ်ထဲမှာရေရှည်ဝင်မယ်။သူတောက်တဲ့ရေထဲမှာလည်းပါမယ်။သူရှူလာရောသာတောက်တာဟောဆိုလို့ရှိရင်အခုကအကုန်ဆုံးမှာခန္ဓာကိုယ်ထဲမှာဒီမကောင်းတဲ့ဓာတ်ပစ္စည်းတွင်းကျန်နေရှိမယ်ဆိုလို့ရှိရင်ကင်ဆာကြီးဖြစ်နိုင်တယ်လေ။စားရည်မျိုးကင်ဆာတို့စားတဲ့ဖြစ်မှာနော်။အတူတူတောင်ဆိုင်ရာယောဂထဲမှာအဲ့ကင်ဆာကြီးကိုဖြစ်နိုင်တာ။အဲ့တော့အခုတကယ်ဖြစ်နေတဲ့ဥစ္စာတွေပါလဲဆိုတာကိုအတိအကျအတိမှားတာလေ။ဒီမှာပါ gas လေပေါ့နော်။အဲ့တော့ပါ acid လေ။အဲ့ဘုံမူဒီမှာအနေနဲ့ဖြစ်နေတဲ့စိဆာတော့ကွက်တိပြောမှာလေ။ normal ဆိုရင်တော့ဒီလိုအကျဉ်းချင်းခြုံပြောလို့ပဲရမယ်။
လောက်တော့အောင်ကျင်းနီစီမံကိန်းဟာဆက်တိုက်ဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေလူသေးဆုံးတဲ့အထိဖြစ်ရတဲ့ဖြိုခွင်းမှုတွေကြောင့်ကဘာကတိနေတဲ့စီမံကိန်းတစ်ခုဖြစ်ပါတယ်။အစိုးရအဆင့်သဘောတူညီချက်နဲ့လုပ်ကြတာမို့လာရောက်ရင်းနှီးမြှုပ်နှံသူကုမ္ပဏီနဲ့အစိုးရတို့အကြားညွှန်ကြားသဘောတူချက်တွေကိုနှစ်ဖက်စလုံးကလိုက်နာဖို့အရေးကြီးတာလည်းဖြစ်ပါတယ်။နှစ်ဖက်စလုံးကရောလိုက်နာကြပါသလား
။ဒေါ်စုကိုယ်တိုင်ကလေဆုံးမဆွေဆွေရဲ့အစီရင်ခံစာပါအချက်က
ထားတို့မြေကထောင်900ကိုတကောင်ပြေးရရဲ့အလီဝင်းကျင်ကိုပေါ်ဆောင်ပေးရမယ်ဆိုတာလည်းသူတို့ထောင်900ကိုလည်းလုံးဝပေါ်ဆောင်ပေးနိုင်ရင်မရှိဘူးစီမံငင်းကြီးကနိုင်ငံတော်စီမံငင်းမို့ဒါမှချက်မနေလုံးမယ်ဆိုလို့ရှိလို့ရှင်လေဒီတဘာဝပတ်ဝန်းကျင်တွေကိုမချိကြိုက်အောင်မနေနာအောင်လုံဆောင်ရမယ်ဆိုတာတွေလည်းပါပြီးသားအကိုအစားကြတော့ဒေသခံတွေမှာတဘာဝပတ်ဝန်းကျင်တွေကတော်တော်လေးကိုစိုးစိုးဝါးဝါ
ကဘာမှာတခြားကျင်းနေထွက်တဲ့နိုင်ငံတွေအများကြီးရှိပါလိမ့်မယ်။သူတို့တွေရောဒေသခံတွေလည်းမထိခိုက်အောင်လူတွေအတွက်အသုံးဝင်တဲ့ဓာတ်သတ္တုတွင်းထွက်တွေကိုလည်းအသုံးချနိုင်အောင်ဘလို့တူးဖော်လုပ်ကိုင်နေကြပါသလဲဆိုတာကိုတော့မျက်စိဖွင့်နားဆွင့်ပြီးတော့အတူယူနိုင်ရင်နိုင်ငံလဲဝင်ငွေရဒေသခံတွေလည်းမနာကျင်ရတဲ့စီမံကိန်းအဖြစ်နှစ်ဦးနှစ်ဖက်အကျိုးရှိပါလိမ့်မယ်။တိုင်းပြည်ဝင်ငွေရစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တွင်းထွက်တွေတူးဖော်ပြီးတိုင်းပြည်ကိုချစ်ကြတာဟာဝမ်းသာစရာကိစ္စတစ်ခုပါ။ဒါပေမဲ့နိုင်ငံသူနိုင်ငံသားတွေမနာကျင်ရမယ့်နည်းနဲ့ချစ်ကြမယ်ဆိုရင်တော့အများကပါတာဓုခေါ်ကြမှာဖြစ်ပါရဲ့ရှင်။